မရကန်ငံကြိုင်းဝန်ကြီးရက်ထလာဆန်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုလူမျိုးတုံးတပြတ်မှုလို့ခေါ်ရလောက်အောင်အချက်အလက်ပြည့်စုံရလားဆိုတာဆက်လက်သုံးသပ်လေ့လာဖို့လိုအပ်နေသေးကြောင်းမနေ့ကပြောကြားလိုက်ပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့နေပြည်တော်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောကြားခဲ့တာပါ။ဒါအပြင်မြန်မာပြည်အပေါ်ပိတ်ဆို့အရေးယူရေးအတွက်အမေရိကန်လွှတ်တော်အမတ်တွေဆောင်ရွက်နေကြတာနဲ့ပတ်သက်ပြီးတိုင်းပြည်တစ်ခုလုံးကိုပိတ်ဆို့အရေးယူဖို့သူ့အနေနဲ့ထောက်ခံအကြံပေးမှာမဟုတ်ကြောင်းတူချင်းအဖြစ်ရှိကြောင်းတက်တည်ထင်ရှားတွေ့သူတွေကိုရေးယူတာမျိုးကတော့တင့်တော်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့တရားလွှတ်တော်ရှေ့နေကြီးဦးရောဘတ်ဆောင်ကအခုလိုအမှတ်ချက်ပြုပါတယ်
။ကျွန်တော်အမျိုးပြောရရင်တော့ ethnic clean shaming ဆိုတာနဲ့ပတ်သက်ပြီးတော့ပြည်ပြည်စုံစုံအချက်လက်မပေါ်ပေါက်သေးဘူးဗျ။အဲ့တော့တောင်မရနဲ့တော့လူတယောက်ကိုအဖွဲတစ်ဖွဲ့ကိုမဆွဆွဲနိုင်ဘူးလို့ကျွန်တော်ကယုံကြည်တယ်။ကိုယ်ကအကျလေတော့ဒါတွေကိုအားလုံးဝိုင်းရှာနေကြတယ်ပြင်ပကဒရင်းဌာနတွေရောနိုင်ငံရေးအင်အားစုတွေရောဒီရင်းကရောတော့ဝိုင်းဝန်းရှာဖို့ရဲ့အချိန်ကာလပဲရှိတော့အဲ့ဒါကိုယတိပြတတခဏအတွင်းမှာပတ်မိုက်ရင်ပြည့်စုံမယ်လို့မထင်ဘူးလူလူကောင်းဆောင်ဒေါ်စောကြီးကလည်းတက်တက်မမကိုယ်တိုင်ဆောင်ရွက်နေတာဖြစ်တော့အချိန်ကာလတခုပေါ်တော့စောင့်ဆိုင်ပြီးတော့အချိန်ကြရင်တော့အဲ့ဒီအနေနဲ့ပတ်သက်ပြီးဟိုအပြေတော့လို့ရမှာပါအခုနေမှာတော့ဒီပါဇက်ပြောလို့နေတော့မလုံလောက်သေးဘူးကမှန်ပါတယ်ရွာရင်းမျိုးတွေတိနေနေကြည့်တယ်လူတွေဟိုတိနေကြည့်ထွက်ပြေးရတယ်အဲ့ဒီကိစ္စတွေကအစိုးရနဲ့သက်ဆိုင်သလားတမရောနဲ့သက်ဆိုင်သလားတို့မဟုတ်အနေဒီအစိုးရကိုအောက်ချအောင်အောက်ချစင်းလဲစွာမိဝေးတဲ့ရုပ်မာတဲ့စိတ်ဓာတ်နဲ့ညာတော်ကဝင်လို့ဒီကလားတော်တော်များရှိသေးဘူးအဲ့တော့အဲ့ဒီအချိန်ဒီမှာတော့ကျွန်တော်ကစောပါသေးတယ်လို့ပဲပြောချင်ပါတယ
်ပိတ်ဆို့ရေးယူဖို့ပြောဆိုနေကြသူတွေဟာမြမပြည်မှာဘာတွေဖြစ်နေတယ်လဲဆိုတာအသေးချာမသိကြလို့ပါဒါပေမဲ့အဲ့လိုပိတ်ဆို့ရေးယူဖို့ဆောင်ရွက်နေသူအားလုံးဟာလည်းဒါပေမဲ့အဲ့လိုပိတ်ဆို့အရေးယူဖို့ဆောင်ရွက်နေသူအားလုံးဟာလည်းမြမပြည်အပေါ်စိတ်စေတနာကောင်းထားကြသူတွေပါသူတို့ကကူညီဖို့ကြိုးစားနေကြတာပါမိမိအခုမြင်တွေ့သိရှိခဲ့တာတွေကိုဝါရှင်တန်ပြန်ရောက်တဲ့အခါတခြားသူတွေကိုရှင်းလင်းပြောပြမယ်လို့လည်းဝန်ကြီးရက်တလာဆန်ကပြောဆိုခဲ့ပါတယ်တစ်ဆက်တည်းမှာပဲပိတ်ဆို့မှုကြောင့်ပြည်ပခါတွေချုပ်ငိမ့်သွားမှာမဟုတ်ကြောင်းဒါပေမဲ့ဖြစ်ပွားခဲ့မှုတွေအတွက်ဘသူတွေမှတာဝန်ရှိလဲအဖြစ်ပြက်တွေရဲ့နောက်ကွယ်မှာဘလို့အချက်လက်တွေရှိနေလဲဆိုတာကိုတော့အဖြေရှာဖို့လိုကြောင်းလည်းဝန်ကြီးတလာဆန်ကပြောကြားခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းဝန်ကြီးတီလာဆန်ကိုမြမပြည်ရဲ့ပဂရိအခြေအနေတွေကိုနားလည်သဘောပေါက်တဲ့အတွက်ကျေးဇူးတင်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါ့အပြင်ထောင်ဆန်းစုကြည်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးသူမအနေနဲ့ရင်ငုံနှုတ်ပိတ်နေတယ်လို့ပြောဆိုသူတွေကိုနားမလည်နိုင်ကြောင်းမိမိကိုယ်တိုင်ရောအစိုးရအနေနဲ့ပါထုတ်ပြန်ပြောဆိုနေတာတွေရှိတဲ့အကြောင်းဒါပေမဲ့လူမျိုးဘာသာမတူကြသူတွေအကြားပုံမစိတ်ဝမ်းကွဲအောင်ထုတ်ပြန်ပြောကြတာမျိုးကိုတော့မပြုတ်လုံနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဝန်ကြီးတီလာဆန်ကအမေရိကန်ပြည်ထောင်စုဟာဖိနှိပ်မှုဆန့်ကျင်တဲ့မြန်မာပြည်သူတွေဘက်ကနှစ်ပေါင်းများစွာရပ်တည်ခဲ့ကြောင်းနဲ့ဒီမိုကရေစီပြောင်းလဲမှုအောင်မြင်ရေးအတွက်ဆက်လက်ပြီးတော့ခိုင်ခိုင်မာမာထောက်ခံကူညီသွားမှာဖြစ်တဲ့အကြောင်းပြည်ပခါရရဲ့အကြောင်းရင်းဖြစ်တဲ့အာစာအဖွဲ့ရဲ့ဩဂုတ်လ25ရက်တိုက်ခိုက်မှုကိုပြစ်တင်ရှုံချတဲ့အကြောင်းအဲ့တိုက်ခိုက်မှုကြောင့်မြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကတေချေကြဆုံးမှုတွေအတွက်လည်းများစွာဝန်းနေကြောင်းဒါပေမဲ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကရက်ဆက်ကြမ်းကြုတ်စွာနှိပ်စက်ခဲ့တယ်ဆိုတဲ့သတင်းတွေအတွက်စိုးရင်ပူပန်ရကြောင်းပြောကြားခဲ့ပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လေတရားလွှတ်တော်ရှင်းနေကြီးဦးရောဘတ်ဆောင်းကအခုလိုမျိုးမှတ်ချက်ပြုပါသေးတယ်
။အမေရိကန်နိုင်ငံကသူ့ရဲ့၆လိုင်းပုံရည်တွေအများကြီးတယ်။သူတို့ကပုံပြီးတော့ကျွန်တော်တို့လည်းသိတယ်။သိလို့အဲ့ဒီအချက်လက်ကိုသူတို့လိုအချင်းချင်း၆လိုင်းကိုရှိတဲ့နိုင်ငံကတာဝန်ရှိတဲ့ပုဂ္ဂိုလ်ကတော့မှအတိအကျမပြောသေးတဲ့အချိန်မှာကျွန်တော်တို့ကဘာသာစွဲလူမျိုးစွဲတွေနဲ့ပြောရင်မှားသွားရင်သမိုင်းကြီးကပြောသွားမယ်
။ဒါအပြင်လူသားချင်းစာနာမှုအကူအညီအဖြစ်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာ48တန်းကူညီဦးမှာဖြစ်တဲ့အတွက်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်ပြည်ထောင်စုနဲ့ဆက်လျင်းပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုမိမိတို့ကူညီမှုပမာဏဟာဒေါ်လာ88တန်းကျော်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အဲဒီနောက်သူကတပ်မတော်နဲ့လူကြုံရေးတပ်ဖွဲ့တွေအနေနဲ့အရက်သားအစိုးရရဲ့လုပ်ငန်းတွေအောင်မြင်မှုရရှိအောင်ကူညီဖို့တာဝန်ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဝရုံမှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာမြန်မာပြည်ဒီမိုကရေစီပြောင်းလဲမှုအောင်မြင်ရေးအတွက်တပ်မတော်ရဲ့ထောက်ခံမှုဟာအင်မတန်အရေးကြီးတဲ့အကြောင်းကျွန်တော်ပြောခဲ့ပါတယ်။မြန်မာတပ်မတော်ခင်မီတိုးတက်ပြီးလေးစားခံရတဲ့တပ်မတော်တစ်ခုဖြစ်ရေးဆိုတဲ့မြန်မာအစိုးရရဲ့ရည်မှန်းချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်။ အကြမ်းဖက်မှုကိုတွန်းလှန်ဖို့တက်မတော်မှာတာဝန်ရှိပေမဲ့အရသားတွေထိခိုက်မှုမရှိအောင်အတတ်နိုင်ဆုံးကြိုးစားရမယ့်အကြောင်းဒါကြောင့်နောက်ပိုင်းမှာအကြမ်းဖက်မှုနဲ့အစွန်ရောက်စုဘူးမှုတွေဖြည့်ရှင်းရေးနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ပူးပေါင်းလုပ်ကိုင်ဖို့အမေရိကန်ပြည်ထောင်စုကကြိုးစားဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးရက်တလာဆန်ကပြောကြားခဲ့ပါတယ်ရှင်။